မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာဆက်လက်စောင့်ကြည့်ရအောင်မဲ့အခြေအနေဖြစ်တာမို့ခုချိန်မှာအမေရိကန်ရဲ့တန်ခတ်မှုတွေအပြီးပိုင်မရုပ်သိမ်းသင့်သေးဘူးလို့မြန်မာရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်မြန်မာပေါ်တန်ခတ်ပိတ်ဆို့မှုတွေဖယ်ရှားရေးထောက်ခံသွားမယ်လို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကပြောဆိုလိုက်တဲ့အပေါ်မှာလူခွင့်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုနေကြတာဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့မက်ကင်ဖြူတွေကအပြည့်အစုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပါမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေဟာတန်ခတ်ပိတ်ဆို့မှုတွေအပြီးပိုင်ရုပ်သိမ်းပြီးလောက်တဲ့အထိတိုးတက်ကောင်းမွန်နေပြီလို့မဆိုနိုင်သေးတာကြောင့်အမေရိကန်ရဲ့တန်ခတ်ပိတ်ဆို့မှုတွေဆက်လက်ထားရှိဖို့အရေးကြီးနေတုံးပဲလို့မြန်မာရေးလှုပ်ရှားဆောင်ရွက်နေသူတွေကပြောပါတယ်။တန်ခတ်ပိတ်ဆို့မှုတွေကိုအပြီးပိုင်ရုပ်သိမ်းတာမျိုးမဟုတ်ဘဲနဲ့လည်းမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံကုန်သွယ်နိုင်တယ်လို့ပြည်ပြင်ပြောင်းလဲမှုတွေနောက်ပြန်မလဲအောင်ဆက်လက်စောင့်ကြည့်ဖို့အရေးကြီးတဲ့အကြောင်းအမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာတာဝန်ခံတဦးဖြစ်တဲ့ John Sifton ကပြောပါတယ
် Human Rights Watch thinks that the law should have stayed law for the time being. It was a mistake to lift the sanctions because the same
ကျွန်တော်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အနေနဲ့ကတော့ပိတ်ဆို့တန်ခတ်မှုဥပဒေတွေဒီတိုင်းဆက်ရှိသင့်တယ်လို့ထင်ပါတယ်အခုချိန်မှာပိတ်ဆို့တန်ခတ်မှုတွေကိုရုပ်သိမ်းတာဟာမှားရွတ်တဲ့လုပ်ရဖြစ်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တန်ခတ်မှုတွေအပြီးပိုင်ရုပ်သိမ်းတာမဟုတ်ဘဲနဲ့သမရရဲ့ဆုံးဖြတ်ချက်နဲ့လေမြန်မာနိုင်ငံကကုန်ပစ္စည်းတွေအမေရိကန်နိုင်ငံတဲကိုတင်သွင်းနိုင်အောင်လို့လုပ်ပေးလို့ရတဲ့အခြေအနေမှာရှိပါတယ်။သမရအနေနဲ့လက်တလောကာလတစ်ခုအတွက်ဥပဒေကိုတက်ညာခွင့်ပေးထားပြီးတော့ဒဏ်ခတ်မှုဥပဒေတွေကိုဆက်လက်ထားရှိလို့ရပါတယ်။ဒါမှတကယ်လို့များမြန်မာဆွေရကပြည်ပြင်ပြောင်းလဲမှုတွေကိုသူတို့ဂရိပေးထားတဲ့အတိုင်းဆက်ပြီးတော့အကောင့်ထဲမပေါ်ဘူးဆိုရင်အချိန်မရွေးဒီဒဏ်ခတ်မှုတွေကိုပြန်လည်ချမှတ်နိုင်မှာဖြစ်ပါတယ်။
မြန်မာသမ္မတဦးသိန်းစိန်ရဲ့အမေရိကန်တရားဝင်အလက်ဘက်ကြီးစင်အဆုံးသတ်နေ့ဖြစ်တဲ့အင်္ဂါနေ့မှာပဲအမေရိကန်ထိပ်တန်းနိုင်ငံရေးသမားတဦးဖြစ်တဲ့ Republican အထက်လွှတ်တော်အမတ်လူနည်းစုခေါင်းဆောင် Mitch McConnell ကမြန်မာနိုင်ငံအတွင်းတိုးတက်လာတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအသိအမှတ်ပြုတဲ့အနေနဲ့မြန်မာပေါ်မှာချမှတ်ထားတဲ့တန်ခတ်အရေးယူမှုတွေရုပ်သိမ်းရေးထောက်ခံသွားမယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ John Sifton ကတော့တန်ခတ်ပိတ်ဆို့မှုတွေဟာရုပ်သိမ်းပြီးရင်ပြန်လည်ချမှတ်ဖို့မလွယ်ဘူးလို့မြန်မာဆူရဘက်ကပြောင်းလဲမှုတွေကိုအပြည့်အဝမဖော်ဆောင်နိုင်သေးခင်မှာရုပ်သိမ်းပေးလိုက်မယ်ဆိုရင်ဒီမြန်မာဆူရပေါ်မှာဆက်လက်ပြုပြင်ပြောင်းလဲအောင်ဖိအားပေးရမရောက်တော့ဘူးလို့သုံးသပ်ပါတယ
်။ He wants to remove the sanctions entirely. The problem with that is it's very difficult to put them back in.
အခုသူကဒီပိတ်ဆို့တန်ခတ်မှုတွေကိုအပြည့်ပိုင်ရုပ်သိမ်းစေချင်နေတာဖြစ်ပါတယ်။ဒါပေမဲ့ပြဿနာကတန်ခတ်မှုဥပဒေတွေကိုအပြည့်ပိုင်ဖျက်ရှားပြီးမှပြန်လဲချမှတ်ဖို့ဆိုတာလွယ်တဲ့ကိစ္စမဟုတ်ပါဘူး။ Congress လွှတ်တော်တစ်ခုလုံးကဒါကိုလက်ခံတည်ပြုပြီးမှပြန်လဲချမှတ်နိုင်မှာပါ။ဒါလို့ချမှတ်နိုင်မှုအလုပ်တွေအများကြီးလုပ်ရပါတယ်။ဒါကြောင့်မလို့လွယ်ကူတဲ့ကိစ္စမဟုတ်ပါဘူး။ဒါကြောင့်တကယ်လို့မြန်မာနိုင်ငံအနေနဲ့ပြည်ပြင်ပြောင်းလဲလုပ်ငန်းတွေရပ်ဆိုင်းသွားမယ်။ဒါမှမဟုတ်နောက်ကျောင်းပြန်လှည့်သွားမယ်ဆိုရင်အဲ့ဒီခါကျမှဒီဥပဒေတွေပြန်လဲချမှတ်ဖို့ဆိုတာပိုပြီးတော့ခက်ခဲပါလိမ့်မယ
်။အမေရိကန်အစိုးရအနေနဲ့မြန်မာအစိုးရရဲ့လုပ်ရက်တစ်ခုချင်းစီနဲ့အညီတုတ်ပြန်ဆောင်ရွက်မယ်လို့အရင်ကပြောဆိုထားတဲ့အတိုင်းဒီလုပ်ရက်အပေါ်မူတည်ပြီးတော့သာတုတ်ပြန်သင့်တယ်လို့လူခွင့်ရေးအဖွဲ့တို့ကထောက်ပြပြောဆိုနေတာဖြစ်ပါတယ်။လောလောဆယ်မှာကဒီတိုင်းသားဒေသတွေမှာပြည်ပခါတွေမပြေငိမ့်သေးတယ်လို့နိုင်ငံရေးနဲ့ဆိုင်တဲ့အကျဉ်းသားတွေပို့ပြီးတော့များလာနေတာတွေတောင်ရှိတယ်လို့လည်း Washington DC အခြေစိုက်လူခွင့်ရေးလှုပ်ရှားမှုအဖွဲ့ US Campaign for Burma က Myra D. Kapoor ကပြောပါတယ်
။ဟိုတိုင်းသားနေရာဒေသမှာဟိုစကချင်းပြည်နယ်မှာတိုက်ပွဲရှိနေတာလည်းရှိနေလို့ပဲ။ချမ်းပြည်နယ်တော့မြောက်နှစ်ဖက်စလုံးစစ်ပွဲတွေလည်းရှိတယ်။အဲ့ဒီအချိန်မှာ IDP တွေလည်းများလာတယ်။ကလေးနေနဲ့ကျင်းပြင်းနေတို့ဖက်မှာလဲပြခါရဆေးရေလောက်ထားတယ်တစ်ချိန်တိုင်းရွာသူရွာသားတွေလဲသူတို့ကိုစိုက်တယ်လို့သူတို့ခိုင်းတယ်ဒီထက်ပိုဆိုးတာကအချင်းနိုင်နေလို့စားအချုပ်ထဲမှာထားရတာတကန်ဒါအခုအစ်စ်ပြရလဲအများကြီးသူတို့ထဖမ်းနေတယ်ရခိုင်ထဲမှာလဲဟိုစားရဟင်းကြီးတွေဖမ်းထားတာအများကြီးရှိတယ်တစ်ချိန်ပြင်းနေဖက်မှာလဲဖမ်းထားတယ်လဲအများကြီးရှိတယ်သူတို့ပြောတာကတော့ဟိုပြည်သူလူထုတွေကတစ်ချိန်စစ်သားနဲ့ဆဲဆွဲလုပ်နေလို့ကိုင်းကြီးထောက်ပတ်နေလို့သူတို့ဖမ်းထားတာအဲ့ဒါလည်းအများကြီးရှိတယ်ဒီကြောင့်မဆိုရသူတို့ပြောတဲ့အတိုင်းသူတို့မှ action ဘာမှမပေါ်လာသေးတဲ့အချိန်မြန်မာအစိုးရကလည်းသူတို့ကိုအဲ့လိုမျိုးပဲစောက်သေးတယ်အလကားသေးတယ်ဘာမှ action for action မဟုတ်တော့ဘူ
းမြန်မာနိုင်ငံမှာမကြသေးခင်ကစလို့နိုင်ငံရေးပြည်ပြင်ပြောင်းလဲမှုတွေရှိလာတာကြောင့်ဒီအမေရိကန်ပြည်တော်စုဟာမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုတဖြည်းဖြည်းချင်းဖြေလျော့ပေးလာနေတာဖြစ်တယ်လို့အခုနောက်ဆုံးဒီမြန်မာသမ္မတဦးသိန်းစိန်ရဲ့အမေရိကန်တရားဝင်အလက်ဘက်ခီးစင်အပြီးမှာတော့တန်ခတ်မှုတွေဆက်လက်တက်တန်းမတိုးတော့ဘူးဆိုတဲ့သဘောထားတွေအမေရိကန်လွှတ်တော်အမတ်တွေကြားမှာထွက်ပေါ်လာနေတာဖြစ်ပါတယ်ရှင်